မနိုင်ငံမှာတတုတန်ရဇာတအမျိုးအစားများစွာရှိပေမယ့်အားလုံးကိုစီးပွားပြည်လို့တတ်မှတ်လို့မရပါဘူးစီးပွားပြည်အခြေအနေရှိလို့တူးဖော်မယ်ဆိုရင်လည်းတူးဖော်ပြီးနောက်ပိုင်းသုံးမရတဲ့ဒေတာအဖြစ်နဲ့မကြမ်းရစေဖို့ကြိုတင်စီမံကိန်းချပြီးစနစ်တကျလုပ်ဖို့လိုတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေမြန်မာနိုင်ငံကိုတန်ရဇာတပေါ်ထွက်တဲ့နိုင်ငံလို့အများကတည်ထားကြတာပါဒီထက်ကတတုတန်ဇာတမှာဆိုရင်အမျိုးအစားကအများကြီးရှိတယ်လို့မြန်မာဘူမိသိပ်ပံအထွေထွေတွင်မှုဥဝေးလင်ကပြောပါတယ်
။ဘူမိပြည်တော်ဘောကြတတုတိုက်အကျော်၄ကျော်ရှိတယ်လို့သတ်မှတ်ပါတယ်။ပထမတော့အရှိဘက်ကုန်းမြင့်မြင့်ဒီမြန်မာပြည်မြောက်ဘက်ကချင်းပြည်နယ်အစရှမ်းမြောက်ရှမ်းတောင်ပြင်ကယားမွန်စနန်ဒိုင်တို့မြောက်ဘက်ကနေတောင်ဘက်ကိုဆင်းလိုက်မယ်။အဲ့ဒါအပိုင်းနေမှာခဲရှိတယ်၊ဈင်းရှိတယ်၊ကောပါရှိနိုင်တယ်ငွေရှိတယ်တင့်တန်စင်ရှိတယ်ခနောက်စင်ခေါ်တဲ့အန်တီမိုနီရှိတယ်တန်ရှိတယ်နောက်အဲ့ဒီအနောက်ဘက်ကိုဆင်းလိုက်ရင်စင်ထရယ်ဘက်လို့ခေါ်တဲ့အလယ်ပိုင်းလွင်ပြင်ကြီးပေါ့နော်အီအော်ဒီမြစ်ချင်းချင်းမြစ်စစ်တောင်းမြစ်တကျော်အီအော်ဒီမြစ်ကကျွန်းပေါ်ဒေသကြီးမြောက်ကနေတောင်ကိုသွားမယ်ဆိုရင်ပေါ်ဖရီကောပါလို့ခေါ်တဲ့ပြန့်ကျဲနေတဲ့ခြေနေတတုတိုက်နော်ရွှေတွေရှိတယ်တောင်ပီးစွေတွေရှိတယ်ရေနံနဲ့သဘောတောင်းတွေရှိတယ်ကုန်းတွဲမှာလည်းရှိတယ်ပင်လယ်ထဲကစဉ်းစားလို့လည်းရတယ်နောက်တစ်ခါဝက်စတန်ရိတ်လို့ခေါ်တဲ့အနောက်ဘက်ယူမအဲ့ဒီမှာနီကယ်ရဲ့ခရိုမိုက်ရဲ့ပီဂျီအန်ရဲ့ရှိတယ်။နောက်ဆုံးရခိုင်ကမ်းမြောင်ဒေသမှာတော့ oil and gas ခေါ်တဲ့ရေနံနဲ့သဘောတက်လို့ရှိတယ
်။အခုလိုအများပြားရှိပေမဲ့အားလုံးကိုစီးပွားဖြစ်တက်တူတိုက်ဖြစ်နေမတတ်မှတ်နိုင်ပါဘူး
။ဓာကြီးရှိပေမဲ့စီးပွားဖြစ်ဖြစ်ချင်မှဖြစ်တယ်။နည်းနည်းပေမဲ့လည်းစီးပွားဖြစ်ဖြစ်သွားနိုင်တယ်။အဲ့ဒါကတော့ကမ္ဘာပေါက်စင်းနဲ့ကမ္ဘာအခြေအနေနဲ့ဤပညာတို့မြင်လာဖို့မှမူတည်တယ်။အခုနည်းနည်းပဲရှိပြီးတော့အခုစီးပွားမဖြစ်ပေမဲ့တစ်ချိန်ကျရင်လည်းစီးပွားဖြစ်သွားနိုင်တယ်။အဲ့မဲ့ပမာပြီမှာရေဘွားအပြင်တော့မျိုးစုံရှိတယ်စီးပွားပြတတ်တူတိုင်နေတယ
်ဆိုတော့အဲ့ဒီမျိုးစုံရှိတဲ့အပိုင်းတွေနည်းနည်းပိုင်းခြားပြပါ
ပြောလို့ပေါ့နော် very rich ဆိုတဲ့အပိုင်းမှာကြောက်စိမ့်ရယ်ပရမားရယ်နီလာရယ်ထုံးကြောက်ကက very rich ဆိုတဲ့အပိုင်းကိုပြထားပါတယ်ဒုတိယ rich ဆိုတဲ့ကျွဲဝရယ်ပေါ့နော်များများရှိတာ copper ရှိတယ်ခဲရှိတယ်ဇင်းရှိတယ်တင်းတန်စင်ရှိတယ်ရွှေရှိတယ်ကြောင်ပင်းရွှေရှိတယ် variety ရှိတယ်နောက်တစ်ခါ very rich လို့ခေါ်တဲ့အများကြီးတော့မဟုတ်ဘူးကပ်နန်းလေးရှာရှာနိုင်ဖွင့်နိုင်တယ်ဆိုတဲ့အတိုင်းပေါ့အဲ့ဒါအန်တီမိုနီရှိတယ်ဆေးဘာရှိတယ်နီကယ်ရှိတယ်ခြေစင်ရှိတယ်အိုင်ရှိတယ်ပူဝါဆိုတာနန်းလေးပဲရှိတယ်တော်တော်များများတီးရထုတ်လုံးနိုင်ဖို့အခက်အခဲရှိတယ်ဆိုတဲ့ခါတွေကတော့ခရိုမိုက်မက်ဂနီဆိုနောက်နောက်တစ်ခါရေဒီယိုအက်တစ်မင်နရယ်တို့ဒိုင်မွန်တို့မာကျူရီတို့ဖလိုရိုက်တို့ဘောက်ဆိုက်တို့အီယိုလင်းတို့ဖက်စပါတို့ဒါတွေအားလုံးကတော့မိုက်ကာတို့ကနည်းနည်းပဲရှိတယ်တတုဆိုတာပြောရတယ်နံပါတ်1ကြောက်မြင့်နေတာလည်းတတုပဲလက်စင်ဆေးဘွားအန်တီမိုနီခနောက်စင်းစားတာလည်းတတုပဲအင်ဒပ်စထရီရော့ခေါ်တဲ့ဖလိုရိုက်တို့ဖက်စပါတို့ကေယိုလင်းတို့ဘရိုက်တီတို့လိုင်းစတုန်းတို့ဟာလည်းတတုတိုက်ပေါ်တဲ့လုပ်ငန်းတွေမှာပါပါတယ်နောက်ဆုံးဒေကိုရေးရှင်းစတုန်းဒိုင်မင်းရှင်းစတုန်းတွေလုံးမဲ့ဂရနိုက်တို့လိုက်တို့နော်မာဘယ်တို့ဒါလည်းတတုလုပ်ငန်းတွေမှာပါပါတယ်ဆိုတော့အဲ့ဒါတွေအလုံးကတော့လုပ်ငန်းမျိုးစားနဲ့ဖြစ်တည်တဲ့ပမာဏနဲ့ထုတ်လုပ်မှုဇယိတ်နဲ့ကမ္ဘာပေါက်ဈေးတွေပြောင်းလဲမှုပေါ်မှာတည်ပြီးမှအခုလောလောဆယ်စီးပွားဖြစ်မဖြစ်သေးပေမဲ့နောက်10နှစ်15နှစ်ဆိုဖြစ်သွားနိုင်တယ်ဥပမာအဖြစ်ရေးစင်တော်နဲ့ပြောင်းတော့တွေ့တာနှစ်ပေါင်း90လောက်တည်းတွေ့ချတာချားလာပြီတွက်ချက်တာလည်းချားလာပြီဒါပေမဲ့တကယ်စီးပွားဖြစ်ကဒီပဲပိုင်ချမှဖြစ်လာတယ်ထုတ်လုပ်မှုနိပညာတွေလည်းတိုးတက်လာတယ်ကမ္ဘာမှာရှိတဲ့ကြီးနီတို့ရွှေတို့ဈေးတွေလည်းတက်လာတဲ့အခါမှာစီးပွားဖြစ်သွားလာတယ်အကျိုးအပြည့်တော့မြန်မာပြည်မှာတတ်ချုပ်ပေါင်းမြောက်များစွာရှိပေမဲ့ကတော့ပြောတဲ့စီးပွားပြီးတတ်တူတိုက်ထုတ်လုပ်တယ်ဆိုရဲအခြေအနေကအများကြီးမရှိပါဘူးဆိုရဲအကြောင်းပြောပြတာပါ
တတ်တူတူးဖို့တဲ့နေရာမှာစနစ်ကျဖို့အတွက်တိတ်ကိုအရေးကြီးပါတယ်စနစ်တကျမဟုတ်ဘဲထုတ်လုပ်တဲ့အခါမှာဝန်းကျင်ပျက်စီးမှုကတိတ်ကိုကြီးမားပါတယ
်တတ်တူတူးဖို့ရဲ့လုပ်ငန်းကိုစနစ်တကျတူးဖို့လို့ရတဲ့လုပ်ငန်းကြီးအဖြစ်ဖန်တီးဖို့လိုတယ်အဲ့ဒီလိုဖန်တီးတဲ့အခါကျနှစ်ရှည်လာများစွာပေးဖို့လိုတယ်နှစ်ရှည်လာများစွာပေးမှလုပ်ငန်းရှင်ကတာဝန်ခံမှုတာဝန်ယူမှုတွေပါတဲ့ဒေတာခံတွေရဲ့တာဝန်ဒီဒေတာကန်ဒီရဲ့ကျမ်းပါရေးဒေတာကန်ဒီရဲ့ပညာရေးတွေကိုတာဝန်ယူတာပဲအဲ့လိုတာဝန်ယူနိုင်တဲ့အောင်လို့တို့တို့ပါတဲ့အကျိုးစီးပွားတွေဖြစ်အောင်လို့စနစ်ကြတဲ့ပတ်ဝန်းကျင်ကိုမထိခိုက်တဲ့ကာကွယ်တဲ့လုပ်ငန်းတွေလှုပ်လာနိုင်မယ်ပြီးတော့မှတို့ကဒါတွေကိုရည်စည်းမြုပ်တံမှုတွေကြီးကြီးကျယ်လုပ်မှတတ်ထုတ်ကထွက်မှာတတ်ထုတ်ထုတ်ရင်တွေးတူးချင်းတူးရမယ်လိုင်ကောင်းတူးချင်းလည်းတူးရမယ်တောင်ကိုဖြိုးချင်းလည်းဖြိုးရမှာပဲဒါပေမဲ့ဒါကိုစနစ်ကြလုပ်လို့ပြောတာအဲစနစ်ကြလုပ်တဲ့အခါမှာဤစနစ်အပြင်ဒီနည်းမျိုးနဲ့မကြည့်ဘူးလေလို့လေပညာရှင်တွေခေါ်တော့မို့လို့လေဆိုတော့အဲ့ဒီဘိုင်းတွေကဘာဘာမျိုးမှအားနေတယ်ရှင်းနေမြစ်တစ်လျှောက်တရားရီမြစ်မေခမေဒီကတစ်လျှောက်တရားရီမြစ်တစ်လျှောက်မြေကျောင်းဘေးတွေမှာတနစ်မကြဘဲနဲ့ရွှေတွေထုတ်တယ်ပင်လယ်ဘူးပမောက်နေရာတွေမှာရွှေတွေထုတ်တယ်ချမ်းပြည်ဘက်မှာတကယ်လှတဲ့ပင်တရားတို့ ကလောတို့ဘက်မှာလဲကြောင်မီးစုတွေကိုစနစ်ကြပဲနဲ့ထုတ်တယ်ပြောမယ်ဆိုတော့အများကြီးပေါ့နော်အဲ့ဒါတွေကြောင့်ဒါပတ်ဝန်းကျင်ထိခိုက်သွားတာပဲရှားတိုင်းကြီးမှာလည်းရှိပါတယ်အင်ဒိုနီးရှားတို့ဖိလစ်ပင်းတို့မှာလဲဒီလိုဒီစနစ်တွေကိုစနစ်ကြမထုတ်လို့ပတ်ဝန်းကျင်ထိခိုက်ထောက်ထားတယ်ရှိပါတယ်ယူရီးယားမှာလဲရှိခဲ့ဘူးတယ်လို့ကျွန်တော်သိရပါတယ်
တက်တူတူးပေါ်တဲ့အခါမှာအသေးစားလုပ်ငန်းလေးတွေကြောင့်ဝင်းကျင်ဖြစ်ရှိခဲ့တဲ့တာဒဂတွေအများအပြားရှိပါတယ်။တာဝန်ခံမှုတာဝန်ယူမှုအတွက်အကြီးစားလုပ်ငန်းအဖြစ်လုပ်ကင်တာဟာပိုးပြီးထိရောက်နိုင်တယ်လို့တူးပေါ်ပြီးနောက်ပိုင်းဒေတာဖွံ့ဖြိုးရေးအတွက်အစီအစဉ်တွေလည်းချပေးဖို့လိုအပ်ပါတယ်
။အသေးစားနှစားတွေပြီးခဲ့တဲ့ကြောင့်ဖြစ်စည်းသွားတဲ့တိုင်းပြည်အချို့ရှိပါတယ်။တရုတ်နယ်စပ်မှာလည်းရှိမှုပါတယ်။အခုတော့တရုတ်ဖြစ်စီသူပြည်တက်တူလုံကအကောင်းဆုံးဩစတြေးလျကနေဒါအမေရိကန်အဲ့တိုင်းပြည်တွေမှာအသေးစားနှစားပြီးတဲ့စနစ်မရှိတဲ့ပြည် accountability ရို responsibility ရို ပါတဲ့အချက်လေဒီကဥပဒေနဲ့ထိတ်ထုတ်ထားတာနောက်တစ်ခါအင်ဒိုနီးရှားမလေးရှားယူရီးယားသူတို့ရဲ့အဲ့ခေတ်ခါကစနစ်ရအများကြီးမိုင်းကြီးကြီးဒုက္ခပဲပြည်အသေးစားနှစားတွေမပြီးခဲ့ဘူးသူတို့တွေဆိုရင်ပတ်ဝန်းကျင်ထိခိုက်ပါတယ်ဆိုအတန်မကြားပဲတက်တူကိုကောင်းအောင်ထုတ်နိုင်တယ်အဲ့ဥပမာအပြင်မလေးရှားမှာဟိုကောလနာပူကနေစကူသွားတဲ့လမ်းပေါ်မှာမိုင်းဆိုတဲ့မိုင်းစစ်ကြီးလို့နာမည်ထားတယ်။တခိတခါကဒါဆက်မပြီးအဖိုင်နဲ့ထုတ်တဲ့မိုင်းကြီးပဲ။ open pit မိုင်းကတွေးနေတူးပြီးတော့ရှင်းမြလိုင်ကောင်းကြောင်ထုတ်သွားတယ်။အခုဒီဘက်ပိုင်းကျတော့တတ်တူကကုံသွားတဲ့ချိန်ကျဒီတိုင်းပြင်မတားဘူး။အဲ့ဒီကရေးသမြုံတဲ့လူရပဲရေကန်ကြီးဖြစ်ပြီးတော့တကယ် resource ကြီးထောင်ပြီးတော့ hotel တွေ၊ကလေးကစားကွင်းတွေ၊လူတွေအပန်းဖြစ်တဲ့နေရာတွေပြီးတော့ Bangalore တွေ high risk တိမ်တွေစောက်ပြီးတော့မြို့တစ်မြို့အဖြစ်ပြန်လဲတည်သွားတယ်။
တက်တူတူဖော်မှုအတွက်ကောင်းမွန်တဲ့မူဝါဒအချမှတ်ပေးဖို့လိုအပ်တယ်လို့စနစ်တကျတူဖော်မှုနဲ့ရေရှည်ဒေသရင်းအကျိုးစီးပွားကိုပါထည့်သွင်းတွက်ချက်ဖို့အရေးကြီးပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြဦးမယ်နော်